NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိပ်တန်းခေါင်းဆောင်တယောက်ဖြစ်တဲ့ဦးလွင်ရဲ့အတုပအခမ်းအနားကိုဒီကနေ့နေ့လယ်ပိုင်းကရေဝေးတုတ်တံမှာပြုလုပ်ခဲ့တာမှာပရိသတ်ဆုံးဆုံးလင်းလင်းလာရောက်ပြီးတော့သူ့ရဲ့နောက်ဆုံးခီးကိုပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။ဒုတိယဥက္ကဋ္ဌဦးတင်ဦးနဲ့အတွင်ရင်မူဒေါန်ဆန်းစုကြည်တို့နေအကျေကျုပ်ကြနေစဉ်ကာလတလျှောက် NLD ကိုဦးဆောင်ခဲ့သူတယောက်ဖြစ်သလို NLD ရဲ့ပြောရေးဆိုခွင့်ရှိသူတာဝန်ကိုယူခဲ့တဲ့ဦးလွင်ရဲ့အတုပကိုမြန်မာနိုင်ငံမှာရောက်နေတဲ့ VOA မြန်မာပိုင်းဌာနမူဦးတန်လန်းထွန်းလဲတွားရောက်ခဲ့ပါတယ်။ဒါကြောင့်အတုပအခမ်းအနားအကြောင်းကိုဘန်ကောက်ရုံးကနေမတ်စုမြတ်မွန်ကဦးတန်လွင်ထွန်းကိုဆက်သွယ်ပြီးမြင်ရတွေ့ရတာတွေကိုမေးတဲ့အခါမှာဦးတန်လွင်ထွန်းကအခုလိုစဖြေပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကတော့ရေဝေးတုတ်တံမှာရှိရဲသူတို့အတုပအခမ်းအနားပေါ့နော်စီစဉ်ထားတဲ့နေရာကိုနေ့လယ်12နာရီ45မှာရောက်သွားပါတယ်။အဲ့တော့အဲ့ဒီမှာအပြည့်အသက်တော်တော်စုံနေပါပြီ။ကျွန်တော်ရောက်သွားတဲ့အချိန်ကျတော့ဒေါအောင်ဆန်းစုကြည်အပါအဝင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖွဲ့ဝင်တော်တော်များများနဲ့တော်တော်လေးကိုချစ်ချိတ်တို့ရှိနေပါတယ်။ဦးတင်ဦးတော်ဦးတန်ထောဦးလာဖေးဟိုစီနီယာတွေပေါ့နော်သူ CEC မမကြီးတွေကိုလည်းကျွန်တော်တွေ့ခဲ့ရပါတယ်။အဲ့ဒါအပြင်ကိုဒီနိုင်ငံခြားတန်တမန်တွေအနေနဲ့လည်းပေါ့နော်အမေရိကန်တန်ယုံကဒုတိယတန်ယုံတာဝန်ခံဩစတြေးလျတန်ယုံကဒုတိယတန်ယုံတာဝန်ခံအဲ့ဒါတွေတွေ့ခဲ့ပါတယ်။အဲ့ဒါအပြင်ကိုနောက်ပြီးတော့နိုင်ငံရေးပါတီတွေကဆိုရင်တော့ကျွန်တော်နဲ့နှုတ်ဆက်ဖြစ်တာကဒေါ်တန်တန်းနုဒေါ်ချိုချိုကျော်ငိမ့်ဥတုဝေအစရှိတဲ့တခြားနိုင်ငံရေးအဖွဲ့အစည်းတွေကသူတွေလည်းတွေ့ခဲ့ပါတယ်။အဲနောက်ကျွန်တော်ပေါ်ပြဖို့ကြံသွားတာတော့ဦးဝင်းတင်နဲ့ကျွန်တော်တွေ့ခဲ့ပါလိမ့်မယ်။ဆိုတော့ NLD အဖွဲ့တွေကအဖွဲ့သားအကုန်လုံးစုံစုံညီညီနဲ့ဒီအတုပအခမ်းအနားကတော်တော်လေးစီစီကာကာပါပဲ။ကျွန်တော်ကြားလိုက်ရတာကတော့ဦးတင်ဦးကနေပြီးတော့ဒီဥလွင်ရဲ့သမိုင်းကြောင်းဖြတ်တန်းမှုလေးကိုသူအကျဉ်းချုပ်ရှင်းပြပြီးတော့အလုံးဟိုညင်သက်လေးပြုခဲ့ကြပါတယ်။အလုံးကတော့ဥလွင်ကိုတော်တော်လေးကိုလေးစားရှိကြတဲ့သူတွေဆိုတော့လေအကုန်လုံးဟိုစီစီကားကားနဲ့လိုက်ပြီးတော့ကိုဆောင်နှုတ်ဆက်ကြတာကိုတွေ့ရပါတယ
်။ကိုတန်းလွင်ထွန်းပြောထားတဲ့အထက်မှာဒီ NLD ခေါင်းဆောင်တွေနောက်နိုင်ငံရေးဘက်ကခေါင်းဆောင်တွေတတ်တမန်တွေပါတယ်ဆိုတော့တခြားပေါ့နော်ဥလွင်အကြောင်းကိုသိပြီးတော့လာကြတဲ့သူတွေကိုရောတွေ့ခဲ့ရပါလား
။အဲ့ဒီမှာကျွန်တော်တခုဝန်ခံရမှာရှိပါတယ်ခင်ဗျာ။ပါလေဆိုတော့ကျွန်တော်ကလည်းအခုဗမာပြည်ကိုဒီ23နှစ်တာအတွင်းမှာရှာပထမဆုံးကျွန်တော်ပြန်ရောက်နေတာပေါ့ပြန်ရောက်နေတော့တချို့လူတော်တော်များများကိုကျွန်တော်အနေနဲ့ဟိုမသိဘူးဖြစ်နေတယ်ခင်ဗျာမသိဘူးဖြစ်နေတယ်ဆိုတာကဟိုတချို့ကတော့ဒီဘူးဘာတွေမှာဆိုတော့လေလူတော်တော်များများကဒီလိုရောထွေးနေတာတခုလည်းရှိတယ်နောက်ပြီးတော့အဲကျွန်တော်အနေနဲ့လည်းရုပ်တရက်လူတွေသိပ်များတော့ဘသူပဲဝါဆိုတာလည်းဟိုခံမှန်းခဲ့တယ်လေနောက်ပြီးတော့ဒီအတုပအခမ်းအနားဆိုတော့သွားပြီးတော့ဒီဘဲဝါပါဆိုတော့မေးမြန်းပြီးနှုတ်ဆက်လို့လည်းဖြစ်နိုင်တဲ့အနေအထားဆိုတော့လူတော်တော်များများလူကြီးတော်တော်များများတော့လာကြတယ်ဆိုတော့ကျွန်တော်ပြေးပါတယ
်အခုတစ်ဆက်တည်းကိုတန်းလွင်ထွက်ရဲ့ခီးစဉ်ကြောင့်မေးပြစေ VOA မြန်မာဘိုင်းရဲ့ဌာနမှူးတယောက်အနေနဲ့မြန်မာနိုင်ငံမှာရောက်နေတဲ့နောက်ဒီပြန်ကြားရေးဝန်ကြီးဦးကျော်ဆန်းနဲ့တွေ့တဲ့ဆွေးနွေးတဲ့ဆိုတော့လေသတင်းစာတွေထဲမှာဖော်ပြတော့ဒီလူတွေကတော်တော်လေးစိတ်ဝင်စားနေကြပါတယ်ဘာကြောင့်ကိုတန်းလွင်ထွက်ကမြန်မာပြည်မှာရောက်နေရတာလဲနောက်ပြီးတော့ဒီခီးစဉ်ကဘာလဲဆိုတာကိုပြောနိုင်သလောက်ပြောပြပေးပ
ါဟုတ်ကဲ့ဒီခီးစဉ်နဲ့ပတ်သက်လို့ကတော့အခုဒီနေ့မနေ့ပဲတကယ်တမ်းကြားလို့ရှိရင်တော့ကျွန်တော်နေပြည်တော်ကနေပြီးတော့ရန်ကုန်မြို့ကိုပြန်လာတာပါ။ပြန်ရောက်ချင်းမဲ့ရန်ကုန်မြို့မှာတခြားဘက်မှမဝင်ပဲနဲ့ရေဝေးတုတ်တံကိုတွားပြီးတော့ဒီဥလွင်ရဲ့အတုပဆန္ဒကိုပေါ့နော်တက်ပြအောင်ကျွန်တော်တက်ခဲ့တာပါ။ဘာကြောင့်လဲဆိုတော့ဥလွင်ကတစ်ချိန်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးဒီပြောရေးဆိုခွင့်ရှိသူအနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့အချိန်ကတစ်ချိန်ကကျွန်တော် BBC မှာလုပ်ခဲ့တဲ့အချိန်ရောအခုနောက်ပိုင်း VOA မှာလုပ်နေခဲ့တဲ့အချိန်မှာရောအမြဲမပြတ်ဟိုထိတွေ့ဆက်ဆံကြရတဲ့လူတူဖြစ်ပါတယ်အဲ့ဒါကျွန်တော်အနေနဲ့လည်းဒီပထမဆုံးပြန်လာတဲ့ဒီခီးစဉ်တွေမှာဟိုနှုတ်ဆက်ကာရဝါပြူရမယ်တင်းထဲမှာတုံးမှထားကြရတဲ့ပုံကိုတယောက်ပါဒါမှမဟုတ်လည်းတက်ရှိတင်ရှာနှုတ်မဆက်လိုက်ရအောင်ဆိုတော့တော်တော်လေးပဲကျွန်တော်စိတ်ကောင်းဖြစ်ရပါတယ်ကျွန်တော်ခီးစဉ်နဲ့ပတ်သက်လို့ကတော့မြန်မာသတင်းစာတွေမှာရောနောက် MRTV မှာလည်းသူတို့ဟိုပေါ်ပြတာလေးရှိတယ်ဆိုတော့ဒီရေဝေးတုတ်တံနဲ့ကျွန်တော်ဝင်သွားလိုက်တာနဲ့ပဲလူတော်များများကျွန်တော်ဖန်ပြီးပြီးတော့ကြောကြဆိုကြရရှိပါတယ် BOE စံလွင်ထုံးဆိုပြီးတော့ပေါ့နော်ဆိုတော့မေးတဲ့ဒီပြန်ကြားရေးဝန်ကြီးဌာနနဲ့တွေ့တယ်ဆိုတော့ကိစ္စတွေမှာတော့ဟုတ်ပါတယ်ကျွန်တော်ရဲ့ခီးစဉ်ကမြန်မာဌာနနဲ့ခုနောက်ပိုင်းမှာမြန်မာပြန်ကြားရေးဌာနရဲ့ပြင်းလင်းလာတဲ့အခြေအနေအကြားထဲမှာကျွန်တော်တို့ဘယ်လိုညှိနှိုင်းပြီးတော့သတင်းရယူရေးသတင်းဖြန့်ချီရေးတွေဘယ်လိုလုပ်မလဲဆိုတာကိုအကျိုးညှိနှိုင်းကြဖို့ဆိုတဲ့သဘောပါပဲပြန်ကြားရေးဝန်ကြီးဌာနဝန်ကြီးဦးကျော်ဆန်းအပါအဝင်မြန်မာ TV MRTV 4 MRTV 3အဲ့ဒါအပြင်ကို FM radio တွေတော်တော်များများနဲ့ကျွန်တော်တွေ့ဆုံခဲ့ပါတယ်လုပ်ငန်းသဘောပါပဲတော့နောက်ပိုင်းမှာတော့ကျွန်တော်အဲ့ဒီလုပ်ငန်းသဘောလေးတွေကိုကျွန်တော်တို့ရှင်းရှင်းလင်းလင်းဆွေးနွေးပြီးပြီဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့အကုန်လုံးလည်း ပုံမှန်နေနေတော့သူတင်ပြသွားဖို့အဆင်နဲ့ပါပဲအခုတော့ဒီလောက်ပဲပြောနိုင်ပါလိမ့်မယ
်မြန်မာပြည်မှာရောက်နေတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကိုဘန်ကောက်ရုံးကနေမတ်စုမြတ်မုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်